မြန်မာနိုင်ငံမှာဆီယာနာသိမ်းမှုနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးရသူတွေ9,400ကျော်တိရှိသွားပြီဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံး UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုအောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာလူဦးရေ 1.3 သန်းနီးပါးဟာအိုးမဲ့အိမ်မဲ့ဖြစ်နေပြီးအဲ့ဒီထဲမှာစစ်တပ်အာဏာသိမ်းပြီးပြည်ပခန့်နဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ 9,400 ကျော်ရှိတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာဆေးရည်တင်းမာပြီးတော့လက်နက်ကင်ပြိပခါတွေထပ်ပေါ်ပေါက်လာတာကိုအစီရင်ခံစာမှာထည့်သွင်းဖော်ပြပါတယ်။ရခိုင်ပြည်နယ်မှာအခုချိန်အထိအကြောင်းမျိုးမျိုးကြောင့်နေရပြန်ဖို့ခက်ခဲနေသေးတဲ့စစ်ဘေးဒုက္ခသည်ပေါင်း 9,000 နီးပါးရှိနေတာကိုလည်းအစီရင်ခံစာကဖော်ပြပါတယ်။မြောက်ဦးမြို့နယ်ကဆစ်ဆောင်စခန်းတစ်ခုရဲ့တာဝန်ခံတဦးကတော့စစ်ပေးလျှောက်ဒုက္ခသည်တွေရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာအတွက်လစဉ်ထောက်ပံ့တာမျိုးလိုအပ်နေတယ်လို့ပြောပါတယ
်။ကျန်းမာရေးကတော့ဒီကောင်းတယ်လို့တော့ပြောလို့မရဘူး။ခါရီယန်ရာသီဝါလည်းဖောက်ပြန်တာနဲ့ဒီဆစ်ဆောင်နေတဲ့အနေမကောင်းတာတော့ရှိတယ်။ဆစ်ဆောင်နေတဲ့ပုံမှန်လေဟိုဟာနော်ရိက္ခာတွေကတော့ခက်ခဲတာအများကြီးရှိတယ်။ပုံမှန်မဆိုင်လာတဲ့ပုံမှန်တွေကိုနော်ရိက္ခာတွေကိုတော့ထောက်ပံ့ပေးပြန်တယ်ခင်ဗျာ။
ချင်းပြည်နယ်ပလောဝမြို့နယ်မှာလဲဩဂုတ်လအစပိုင်းကတည်းကတိုက်ပွဲတွေခက်ဆက်ဆိတ်ဖြစ်နေတာပါဒေသခံပြည်သူထောင်ပေါင်းများစွာဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအရေးအတွက်အတိအကျကိုတော့အတည်ပြုနိုင်မှုခက်ခဲနေတယ်လို့ UNOCHA ကပြောထားပါတယ်ဒေသခံတဦးကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီကြားကတိုက်ပွဲအခြေအနေကြောင့်စားနပ်ရိက္ခာလမ်းကြောင်းပိတ်ဆို့ခံရလေးရှိတဲ့ပလောဝဒေသမှာစစ်ပေးရှောင်သူတွေအတွက်ရိက္ခာပိုးပြီးတော့ခက်ခဲလာတယ်လို့ပြောပါတယ
်ကျောက်တော်ကနေအဲ့ဒီပလောဝကိုအထက်ပေါ်တင်မတ်ပလဲဝါဆိုမီဝါရှိရယ်ဆမီဝါဟိုမစ္ဆာဝါဆိုအဲ့ဒီခေါင်းကျော်တွေကလေတရားကျော်ရှိနေတယ်လေ။ဒါရေးတော့ကတော့အရန်ခက်ခဲနေဆိုပြီးတော့ကျွန်တော်တို့ပြောတာပေါ့နော်။ကျွန်တော်တို့ကလည်းဒီစာနာရေးခလူတဲ့အဖွဲ့အစည်းမဟုတ်တယ်ဆိုတော့ကျွန်တော်တို့ကလည်းတိတော့တိပါဘာမှလုပ်ပြနေလို့မရနိုင်ဘူးပေါ့နော်
။နေရဆုံးခွာနေသူတွေကိုဒေသခံနဲ့နိုင်ငံတကာမိတ်ဖက်အဖွဲ့တွေကတွားရောက်ကူညီခွင့်ရဖို့ခက်ခဲနေတယ်လို့ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြပါရယ်။နေရတော်များများမှာလုံခြုံရေးတင်းကျပ်ထားတယ်လို့စေဝါပစ္စည်းနဲ့စားနပ်ရိက္ခာအပါအဝင်တခြားလူသားချင်းစာနာမှုထောက်ပံ့ရေးပစ္စည်းတွေအတွက်ရေလန်းကားလန်းသယ်ယူပို့ဆောင်ရေးတွေပိတ်ပင်ခံထားရတာကိုလည်းအစီရင်ခံစာမှာထည့်သွင်းဖော်ပြထားပါရခင်ဗျာ။